သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီး၄လအကြာမှာတော့စာသင်ကျောင်းတွေကိုပြန်ဖွင့်ဖို့စစ်ကောင်စီကဖိအားပေးပြီးတော့လှုံ့ဆော်နေပါတယ်ပြည်သူအများစုနဲ့ဆရာဆရာမတွေကတော့စစ်ကောင်စီရဲ့ကျောင်းတွေကိုကြောခိုင်းနေကြပါတယ်ကလေးငယ်တွေကိုလည်းစာသင်ခန်းတွေအစားအိမ်တွင်သင်ကြားရေးစနစ်ကိုအကောင့်ထည့်ဖော်ဖို့စီစဉ်နေကြတယ်ဆိုတဲ့အကြောင်းတန်လွင်ခက်သတင်းဌာနရဲ့ပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ဒီလိုချင်းဆိုရင်မြန်မာနိုင်ငံရဲ့ဒေတာအသီးသီးမှာခလေးငယ်တွေအတွက်အုတ်ထင်းသူတွေအလုံများလေးရှိတဲ့ကာလပါဂျွန်လာတရက်ကစပြီးရင်သွင်းငယ်တွေတနေ့တာဖြတ်သန်းရမယ်စာသင်ခန်းတွေစီအရောက်ပို့နိုင်ဖို့ကျောင်းစာအုပ်တွေကျောပုတ်အိတ်တွေနဲ့ထီမိုးကာကအစစူးစီးပြင်ဆင်နေကြရတဲ့အချိန်ဖြစ်ပါတယ်ဒါပေမဲ့လက်ရှိအချိန်မှာတော့စစ်ကောင်စီရဲ့အကြမ်းဖက်အာဏာသိမ်းမှုအောက်မှာကြီးမြင့်ဝင်းတွေဟာမရှိသလောက်ပျောက်ကွယ်ခဲ့ရပါပြီစေးအောင်တစ်တွင်မြင်တွေ့ရမယ့်အချိန်ကာလမှာကျောင်းနေရဟာစစ်ကြွပညာစနစ်ကိုစန့်ကျင်တဲ့တရုတ်ဖော်ပုံတွေပြည့်နှက်နေပါတယ်။ကျောင်းဖွဲ့မဲ့ဂျွန်တီဟာဆိုရင်မြန်မာပြည်ကိုစစ်တပ်ကအာဏာသိမ်းခဲ့တာ၄လတည်တည်ပြည့်ခဲ့ပါပြီ။စစ်ကောင်စီဟာတက္ကသိုလ်တွေကိုဖွင့်ဖို့စီစဉ်ခဲ့တာမအောင်မြင်ခဲ့တဲ့နောက်အခြေခံပညာကျောင်းတွေကိုဖွင့်ဖို့ဖိအားပေးလှုပ်ဆောင်ခဲ့ပါတယ်။ပြီးခဲ့တဲ့မေလ24ရက်ကစပြီးကလေးတွေကိုကျောင်းစတင်အပ်ဖို့အမိန့်တွေထုတ်ခဲ့ပေမဲ့ကျောင်းအများစုမှာ30ရာခိုင်နှုန်းဝင့်ကျင်တာကျောင်းအံ့နံမှုတွေရှိခဲ့ပါတယ်။မုံမီနယ်အတွင်းကမိခင်တဦးကတော့လက်ရှိကာလသားသမီးရဲ့ပညာရေးနဲ့ပတ်သက်ပြီးအခုလိုပြောပါတယ်
။ကျွန်တော်ပြောရလို့ကျွန်တော်တို့ကအခုချိန်မှာလုံခြုံရေးအားဖြင့်လည်းမလုံခြုံဘူးပေါ့နော်။နောက်တစ်ခုကကျတော့ဘာဖြစ်လို့လဲဆိုတော့အခုချိန်မှာကျွန်တော်တို့တွေကဟိုအနစ်နာခံပြီးတော့တိုင်းပြည်အတွက်ဒုက္ခခံရတဲ့ဟိုသားသမီးတွေရှိတယ်လေ။ပညာသင်ကြားနေတဲ့တလန်နဲ့ဒုက္ခပုံဒုက္ခရောက်ရတယ်ပြီးွားကြတယ်ပြီးွားတော့အသက်တွေဆုံးရှုံးရတဲ့ကလေးတွေရှိတဲ့ဟိုအချင်းချတာတဲ့လူတွေရှိတဲ့ဆရာမတွေဆိုလို့ရှိရင်အသက်ပြီးွားတဲ့လူတွေရှိတဲ့အဲ့ဒီလူတွေကတိုက်ပွဲဝင်ပြီးတော့ကျမတို့တွေကတောင်းတက်မယ်ကြီးဆိုရင်လည်းအဆင်မပြေဘူးလေကြီးကအားဖြင့်ပါလဲဆိုလို့ရှိရင်တို့အခုပေါ့နော်ပညာရေးဝန်ထမ်းတွေ CDM တွေလောက်ထားတယ်အဲ့ဒီ CDM လောက်ထားတာတွေကိုကြုံပြီးတော့ကျမတို့တွေကလစ်လူရှုပြီးတော့တို့တွေကတော့တိုက်ပွဲဝင်ပြီးနေတယ်ဝန်ထမ်းတယောက်ဒီ CDM လုပ်ဖို့ဆိုတာတော်တော်မလွယ်တဲ့ကိစ္စလေအဲ့ဒီ CDM ဝန်ထမ်းတွေကိုမထောက်ထားပဲနဲ့ကျမတို့ကတောင်းတတ်မယ်ဆိုလို့ရှိရင်ဒါကျမတို့မိဘတယောက်အနေနဲ့တာဝန်မကျေဘူးလို့ပဲခံစားရတယ်လေအဲ့ဒါတောင်းဖို့လို့ကျမတို့ကလည်းဝန်ထမ်းတွေနဲ့ထပ်တူမိဘတွေဒီလေကျမတို့ရဲ့တာသမီတွေကိုလုံးဝဒီစစ်ကောင်စီလက်ထက်မှာပြင်ညာမတင်ကြဘူးဝန်ထမ်းတွေဒီလေထို့အတူပဲကျမတို့လိုခံရချက်ရှိတဲ့အတွက်လုံးဝစစ်ကောင်စီလက်ထက်မှာအလုံးမလုပ်ဘူးအဲ့ဒီအတိုင်းပဲကျမတို့လည်းထပ်တူရည်တည်ထားတာရှင်
COVID-19 ရဲ့တကြော့ပြန်အခြေအနေနိုင်ငံရေးလုံခြုံရေးအခြေအနေနဲ့စစ်ကောင်စီရဲ့ပညာရေးစနစ်တွေကြောင့်မိဘတွေပါဝင်အုပ်ထိန်းသူတွေကခလေးတွေအတွက်စိုးရိမ်စိတ်မကင်းကြပါဘူးမြန်မာနိုင်ငံလူဦးရေရဲ့9ပုံ2ပုံနီးပါးဟာအခြေခံပညာကျောင်းသားတွေပဲဖြစ်ပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်ပညာရေးဝန်ကြီးဌာနရဲ့2019-2020ပညာသင်နှစ်စီးရင်အရမှာတော့မြန်မာနိုင်ငံမှာအခြေခံပညာကျောင်းသားကျောင်းသူဦးရေ6တန်းကျော်ရှိတယ်လို့ဖော်ပြထားပါတယ်ပြီးခဲ့တဲ့စာသင်နှစ်မှာလဲ COVID-19 ရဲ့တက်ရောက်မှုအခြေအနေကြောင့်အတန်းတချို့ကိုသာခဏတာဖွင့်ပြီးပြန်ပိတ်ခဲ့ရပါတယ်။လက်ရှိကာလမှာလဲစစ်ကောင်စီရဲ့အာဏာသိမ်းမှုကြောင့်ကိုယ်ပိုင်စိတ်နဲ့စတင်ဝေဖန်ပန်းခြားနိုင်စမ်းရှိလာတဲ့အထက်တန်းကျောင်းသားအများစုဟာစာသင်ကျောင်းတွေကိုသွားဖို့ငြင်းဆန်လာခဲ့ပါတယ်။ဒီနှစ်မှာအထက်တန်းအစီပညာသင်ကြားရမယ့်ကျောင်းသားအချို့ကလက်ရှိကာလကျောင်းတက်ဖို့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးအခုလိုပြောပါတယ
်။ဟုတ်ကျောင်းမတက်ခြင်းနဲ့ခင်ဗျာသူတို့အဓိကသူတို့အာမပေးနေတာဗျာကျောင်းတက်လာရင်သူတို့ရဲ့အောက်ချုံမှုကိုဟိုလက်ခံပြီးတော့ဒီလိုပညာသင်ကြားရိုးအေးအေးပညာသင်ကြားရိုးသူတို့အလုံးလုံးလက်ခံနေပေါ့အဲ့လိုပုံစံကြီးမဖြစ်စေနိုင်လားဗျာကျွန်တော်တို့ပုံစံတော့သူတို့လုံအောင်စန့်ကျင်နေတယ်ဗျာဟုတ
်ကျောင်းတက်ဖို့တော့မရှိပါဘူးဒါပေမဲ့ကျောင်းဖွင့်နေရတယ်ဆိုတော့ကျောင်းတော့တက်ချင်တာပေါ့နော်ဒါပေမဲ့ဒီစစ်ကောင်စီလက်ထက်ဘယ်ဟာဖွင့်နေကျောင်းမလို့မတက်ချင်ပါဘူးသမီးတို့ရောကျောင်းကိုလွတ်လွတ်လပ်လပ်သွားချင်တယ်အဲ့လိုအချုံအောင်နေတယ်သမီးတို့မသွားချင်ဘူးရှင်သမီးတို့ပညာရေးကိုသမီးတို့ဒီစစ်ကောင်စီလက်ထက်ပြီးတော့လွတ်မှာပဲသမီးတို့ပြန်တက်မလို့တော့သမီးတို့စီစဉ်ထားရတယ်ဒါပေမဲ့အဲ့ဒီအချိန်တော့အတင်ကလာအတင်တော့ကိုတက်နိုင်သလောက်ကိုပညာရေးကိုလည်းဒီလိုမဆုံးရှုံးသွားရအောင်မနှောင့်နေရအောင်တက်နိုင်သမျှဟိုကြိုးစားပြီးတော့ကိုပေါ့ကိုကနဲ့ကိုပေါ့လမ်းနီးလုံမယ်ပေါ့ကိုပေါ့လမ်းနီးလုံမယ်လို့တော့ဒီလိုတော့စဉ်းစားချက်တော့ချထားတာပဲ
အကြမ်းဖက်စစ်ကောင်စီကိုလက်မခံတာကြောင့်ဆရာဆရာမဥယျာဉ်ရဲ့ထက်ဝက်ကျော်ဟာအာဏာသိမ်းမှုစန့်ကျင်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။အချို့ပြည်နယ်တွေမှာဆိုရင်ရာဂိုင်နှုန်းအဖြစ် 80 ရာဂိုင်နှုန်းအထိတောင် CDM လုပ်ခဲ့ကြတာပါ။မြန်မာတိုင်းနိုင်ငံလုံးမှာအခြေခံပညာဆရာဆရာမအရေးအတွက်၄သိန်းကျော်ရှိတယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ် MTF ရဲ့စည်ရင်းတွေအရသိရပါတယ်။ CDM လုတ်ခဲ့တဲ့ဆီယာဆီယာမ၂သိန်းကျော်တွေကတသိန်းသုံးသောင်းကျော်ကိုစစ်ကောင်စီကအလောက်ကနေထုတ်ပေးတာတွေအလောက်ကနေယာယီရက်ဆိုင်တာတွေလုတ်ခဲ့ပါတယ်။ အဲ့ဒီလိုထုတ်ပယ်ခံရသူတွေကိုလည်းပြင်ပပုဂ္ဂလိကကိုပိုင်ကျောင်းတွေမှာခန့်ထားခြင်းမပြုဘဲအလုံးလုံးကိုင်ခွင့်မရအောင်စစ်ကောင်စီကပြီးခဲ့တဲ့မေလ၂၉ရက်မှာကြေညာချက်ထုတ်ပြန်ပိတ်ပင်ခဲ့ပါတယ်။အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်ပြီး ARE
တိုင်းတွင်းကCDMဆရာမတအူကတော့ရှင်းသက်ပါလို့မယ်ဆိုတဲ့အခါကျတော့အခုကတော့ကျွန်တော်တို့ကလည်းဟိုကျွန်တော်တို့ပညာရေးဝန်ထမ်းတွေကအထူးသဖြင့်ပေါ့နော် ကိုယ်ခေအဆက်ဆက်တွေကအနေနဲ့ခံရတယ်ပြန်မလဲခံတယ်ဆင်းရဲလဲဆင်းရဲတယ်ဘယ်လိုဆိုတော့လက်စားအများကြီးတော့လုပ်တာမဟုတ်ဘူးနော်တကယ်တော့ကိုယ့်ရဲ့နော်တကယ့် professional နဲ့တာဝန်ရှိတဲ့ပေါ့နော်အဲ့လိုနေမှာလုပ်ကြတာပေါ့အခုတော့ဘယ်လိုဆိုတော့ဒါကျမတို့ကငွေရလက်စားအများကြီးတော့လုပ်ခဲ့ရတယ်မဟုတ်ဘူးအခုကလည်းဒီလိုမျိုးအနေထားတစ်ခုမှလည်းပဲဘယ်လိုပြောလဲကိုယ်ကဟိုဘယ်လိုရွေးချယ်လဲဆိုအစတည်းကရွေးချယ်ရတယ်ကျမတို့က ဘယ်ဘောတိစာခံလဲဆိုတာရွေးချယ်တဲ့အခါမှာအဲဒီကိုဒီဒုစရာကိုတိစာခံမယ်တိုင်းနိုင်ငံသားကိုတိစာခံမယ်ဆိုတော့ကျမတို့ကအဆုံးထိဆွတ်လာဆွတ်ဖို့အတွက်တွေးရတာနော်ဘယ်ဒီလုံနိုင်မလဲဆိုတော့တွေးလိုက်တာတွေးလိုက်တဲ့အခါကျတော့နောက်ဆုံးကျမတို့ကဒီအထိပေါင်းမယ်ဆိုလို့ဆုတ်ဖြတ်တာပြန်တယ်ပြောရမယ်ဆိုတော့ဒီအထိမှာကျမတို့ကအသက်ကိုဆွတ်ရလဲဘယ်လိုလဲပါအခုလဲဆိုတော့အားလုံးကဆွတ်
ညာမတင်ကြားခြင်းသူတွေအတွက်ဈာကာလပညာရေးအစီအမံတစ်ခုကိုစီစဉ်နေတယ်လို့ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီလိုလှုပ်ဆောင်ရမှာလဲမြန်ဆန်လွယ်ကူဖို့အခြေခံပညာသင်ကြားရေးအတွက်မြို့နယ်အလိုက်ပညာရေးပုတ်အဖွဲ့တွေဖွဲ့ဖို့မေလ15ရက်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အွန်လိုင်းကနေအိမ်တွင်းပညာသင်ကြားရေးစနစ် homeschooling ကိုအကောင့်ထဲပေါ်နိုင်အောင်လဲသင်ရိုးတွေနဲ့သင်ကြားရေးစနစ်ကိုစီစဉ်မျှဝေတာတွေလှုပ်ဆောင်ခဲ့ပါတယ်။အခုလိုမြန်မာနိုင်ငံမှာစတင်လာတဲ့ homeschooling စနစ်ဟာ90ခုနှစ်လောက်တွေကတည်းကနိုင်ငံကြီးတွေမှာတရားဝင်စတင်ခဲ့ကြတာပါ။ပြင်သစ် UK, Australia, Norway, Denmark, Finland နဲ့ Ireland စတဲ့နိုင်ငံမျိုးတွေမှာတော့ homeschooling စနစ်ကိုအစိုးရအကြောင်းတွေနဲ့ပုဂ္ဂလိကအကြောင်းတွေအတွက်တရားဝင်ရွေးချယ်စရာတစ်ခုအဖြစ်ကြဲကြဲပြန့်ပြန့်လက်ခံထားကြပါတယ်။ပုဂ္ဂလိကအကြောင်းဖွင့်လှစ်ထားသလိုအွန်လိုင်းကနေသင်တန်းပို့ချနေတဲ့ဆရာမတူကလည်း homeschooling စနစ်ကိုလှုပ်ဆောင်ဖို့မိဘတွေကိုအခုလိုကြိုက်တွန်းချပါတယ်
။ဟိုဘောနော်တချို့မိဘတွေကညီမတို့စာသင်တဲ့ချိန်မှာတချို့မိဘတွေကဒီအွန်လိုင်းကိုပေါ့နော်သိပြီးအွန်လိုင်းနဲ့သင်တဲ့ခါမှာကလေးနဲ့ဆရာမနဲ့ထွတ်ထွတ်မှုနည်းတဲ့အတွက်ပေါ့နော်အကျိုးမတက်ရောက်ဘူးလို့ထင်တယ်ပေါ့နော် homeschool ဆိုတာလည်းဒီပေါ့ဒီညီမတို့ရဲ့နိုင်ငံမှာသိပြီးတော့အကျယ်တဝန်းမရှိသေးဘူးပေါ့နော်တခြားနိုင်ငံညီမတို့ရှင် homeschool ပုံစံနဲ့သွားတယ်ဆိုပေမဲ့တချို့မိဘတွေကသိပြီးတော့ homeschool နဲ့ရင်းနှီးကျောင်းဝင်မှုမရှိဘူးပေါ့နော်မရှိတဲ့ခါကျတော့သူတို့ထင်မှာဒီအွန်လိုင်းနဲ့သင်တာလို့ homeschool နဲ့သင်တာလို့ပေါ့နော်အဆင်မပြေတော့ဘူးပေါ့နော်ကလေးတွေနောက်တစ်ခုကဒီ connection ပြဿနာပေါ့နော်မြန်မာပြည်အတိကဒီ online connection ပြဿနာကြီးအကြောင်းပေါ့နော်အဲ့ဒါအကြောင်းမို့ဒီတချို့မိဘတွေကကြောက်ဒီចောင်းသွားမှတာပေါ့နော်အဆင်ပြေပေါ့နော်နောက်တစ်ခုကျတော့သူညီမတို့တချို့နယ်ဘက်ကမိဘတွေကကြောက်ဘလို့တွေးလဲဆိုပေါ့နော်ခုသူများသွားတဲ့အချိန်မှာသူများအဲ့တဲ့အချိန်မှာကိုယ်ကလေးမအပ်လို့ရှင်ပေါ့နော်မအတန်းတန်းနောက်ကျသွားတာလို့ပါလို့ပေါ့နော်အဲ့လိုမတရားတော့ခံယူချက်တော့မတူကြဘူးပေါ့နော်ဟိုမိဘတွေအနေနဲ့ညီမပြောချင်တာကဟိုစူးစမ်းပြီးတော့ပေါ့နော်ဒီ online ကိုကလေးတွေနဲ့ဆရာမနဲ့ပူးပေါင်းပေးပါပေါ့နော်ဆရာမနဲ့အတူပူးပေါင်းလာအတက်နိုင်ဆုံးပေါ့နော်ပြီးတော့ homeschool ဆိုတာလည်းဟိုဆရာမတင်ပေးမှမဟုတ်ဘူးပေါ့နော်မိဘတွေအနေနဲ့ကလည်းသူတို့တက်နိုင်တဲ့ဘက်ကတင်ပေးလို့ရတဲ့မက်သက်တွေပေါ့နော်အများကြီးရှိပါတယ်ဟိုစူးစမ်းပေးပါပေါ့နော
်နိုင်ငံကိုအုပ်ချုပ်ရေးတည်မြဲနေတဲ့ပုံစံနဲ့အသက်သွင်းမှုအခြေခံပညာကျောင်းတွေကိုပြန်ဖွင့်နိုင်ဖို့ကြိုးပမ်းနေတဲ့အာနာသိန်းစစ်ကောင်စီရဲ့လုပ်ရက်ကိုပြည်သူအများစုကစန့်ကျင်နေကြတာပါ။ကျောင်းအပ်ဖို့စတင်ခဲ့တဲ့မေလ24ရက်နဲ့25ရက်တွေမှာကျောင်းအပ်နေသူအရေအတွက်ဟာဆယ်ရာခိုင်နှုန်းအောက်သာရှိတယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ် MTF ကထုတ်ပြန်ထားပါတယ်။ဒီရက်ကြောင့်စစ်ကြုံပညာသင်ကြားရေးစနစ်ကနေရုံထွက်ထားတဲ့90ရာခိုင်နှုန်းသောကလေးငယ်တွေအတွက်ဟာကြားကာလပညာသင်ကြားရေးစနစ်နဲ့အတူပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတယ်လို့အုတ်ထင်းသူတွေကဆိုကြပါတယ်။ရှင်သွေးငယ်နှစ်ဦးရဲ့မိဘလည်းဖြစ်တဲ့အမွန်ပြည်နယ်အတွင်းကလွတ်တော်ကိုယ်စားလှယ်တဦးက
ဟုတ်ကဲ့ဒီခုကြောင်းပြန်ဖွင့်တဲ့ချိန်မှာနော်အခုအနေနဲ့ပြန်မအပ်စေချင်ဘာဖြစ်လို့လဲဆိုတော့ဒီအခုခေတ်ကာလကလည်းခေတ်ချင်းတွေကလည်းမကောင်းဘူးကျချင်းဒီမကောင်းတာအခုသားသမီးတွေကိုပညာမတက်စေချင်လို့မဟုတ်ဘူးပေါ့နော်ဒီစနစ်စိုးကြီးအောက်မှာကြီးပင်းလာမဲ့ဒီပညာဟိုအရင်တုန်းကလူမျိုးမတက်နဲ့ចောင်းသားတွေမဖြစ်စေချင်တဲ့စေတနာနဲ့အခုကပြောတယ်နောက်တစ်ချက်ကဒီစစ်စိုးရကိုကျွန်တော်တို့အားပေးတယ်လို့ဖြစ်သွားမယ်ဒီလိုအားပေးလိုက်ခြင်းအားဖြင့်ကျွန်တော်တို့စီမှာကဒီမျိုးစစ်အာဏာရှင်စနစ်ကိုပြန်လဲထုံးကားမယ်တော်ကြောင့်မလို့အခုကလေးတွေကိုចောင်းမအပ်ခိုင်းကြလဲဖြစ်ပါတယ်
နိုင်ငံရဲ့ဒီမိုကရေစီစနစ်ကိုပြန်လည်တည်ယူနေရတဲ့အချိန်မှာချုပ်နှောင်မှုကင်းမဲ့တဲ့စာသင်ခန်းတွေကိုပြန်ရဖို့ဟာအရေးပါလာပါတယ်။အကြမ်းဖက်မှုတွေ၊ဖိနှိပ်ထားတဲ့ထုတ်ပြန်ချက်တွေနဲ့အာဏာကိုသိမ်းယူထားတဲ့စစ်အာဏာရှင်စနစ်ကိုတော်လှန်ရင်းလွတ်လပ်တဲ့ဆွေးနွေးမှုတွေ၊စနစ်ကျတဲ့မျှဝေမှုတွေနဲ့အသက်ဝင်တဲ့စာသင်ခန်းတွေပြန်ရဖို့ဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်သလိုပြည်သူအလုံးရဲ့မျှော်လင့်ချက်ဖြစ်နေပါတယ်။ဒီသတင်းကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ